ကင်းဒီနယ်မြောက်ရီခရိုင်ကော့ကွိတ်မြို့နယ်အတွင်းကစစ်ကောင်စီတပ်တွေ300အတွင်းဆုတ်ခွာပေးဖို့ KNU ကသတိပေးလိုက်ပြီးနောက်မှာကင်းအမျိုးသားအစည်းအရုံးလက်အောက်ခံကင်းအမျိုးသားလက်မြောက်ရေးတပ်ကင်းအမျိုးသားကာကွယ်ရေးတပ်ပြည်သူ့ကာကွယ်ရေးတပ်စတဲ့ပူးပေါင်းတပ်တွေနဲ့စစ်ကောင်စီတပ်တွေဒီနေ့မတ်လ12ရက်နေ့မှာတိုက်ပွဲတွေဖြစ်နေပါတယ်။ကုန်သွယ်စီးဆင်းမှုလုပ်နေတဲ့အာရှလမ်းကိုအသုံးမပြုကြဖို့သတိပေးထားပြီးတော့လက်ရှိလမ်းပိတ်ထားတယ်လို့ KNU ကပြောပါတယ်။ဒီနေ့မှာပဲအာရှလမ်းမှာသွားနေတဲ့ကုန်ကားတချို့လည်းပြစ်ခတ်မီးရှို့ဖျက်ဆီးခံရပါတယ်။ဒီသတင်းကိုတော့ VV သတင်းတော့မယူးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
။ကရင်ပြည်နယ်မြဝတီခရိုင်နဲ့ကော့ကွိတ်မြို့နယ်အတွင်းကစစ်ကောင်စီတပ်တွေ၃ရက်အတွင်းဆုတ်ခွာပေးဖို့ KNU ကသတိပေးလိုက်ပြီးတဲ့နောက်မှာကရင်မျိုးသားစီယုံလက်အောက်ခံကရင်မျိုးသားလွတ်မြောက်ရေးတပ်ကရင်မျိုးသားပါကိုရေးတပ်ပြည်သူ့ကာကွယ်ရေးတပ်စတဲ့ပူးပေါင်းတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေဟာမန္တလေး12ရက်နေ့မှာပေါ့12ရက်နေ့မှာပါတိုက်ပွဲတွေဖြစ်နေပါတယ်။နှစ်ဖက်ကြားတိုက်ပွဲတွေပြင်းထန်နေပြီးဖြစ်ခတ်မှုတွေဖြစ်နေတဲ့အတွက်အာရှလမ်းမပေါ်ကကုန်တင်ကားတွေလည်းပြစ်ခတ်မိရှုခံခဲ့ရပါတယ်။ KNU ကတော့ဒီလမ်းတွေဟာစစ်ကောင်စီတပ်တွေအတွက်စစ်ရေးနဲ့စားနပ်ရိက္ခာတွေအတွက်အထောက်အပံ့ပြုနေတဲ့လမ်းဖြစ်လို့ပြည်သူတွေမသွားလာဖို့စာထုတ်ထားတယ်လို့ဆိုပါတယ်။ဒီကနေ့ပြစ်ခတ်မှုဖြစ်ပြီးတဲ့နောက်အာရှလမ်းကိုပါပိတ်ထားတယ်ဆိုပြီး KNU ကရင်မျိုးသားအစည်းအရုံးနိုင်ငံတိုင်းဌာနပြောရေးဆိုခွင့်ရှိသူသူစောတော်နီကအခုလိုပြောပါတယ
်ပြောလို့မရဘူးဟို25တိုက်ပွဲကတော့ဖြစ်နေတာသိရတယ်လေဟိုမနေ့ဟိုညနေပိုင်းညနေညနေဒီမနေ့ကလည်းဖြစ်တယ်ဆောက်ဆောက်ဖြစ်တယ
်ဟုတ်ကဲ့ဟုတ်ကဲ့
အခုကပါလဲဆိုတော့လမ်းကိုကျွန်တော်ပိတ်ခဲ့ပြီဒီလမ်းကစစ်တပ်တွေတောက်ဆောက်သွားတဲ့လမ်းဖြစ်တယ်ပြစ်စစ်တပ်တွေပောက်ဖို့လမ်းလည်းဖြစ်တယ်ကိုယ်တော်လေးလမ်းကြောင်းတစ်ခုလည်းဖြစ်တယ်အဲ့ဒါကြောင့်ကျွန်တော်ပြောချင်တာကတော့သွားတင်လားမသွားတင်လားဆိုတာကျွန်တော်တို့အစားထုတ်ကြပြီးတာလေအဲ့ဒါတော့ပြည်သူ့ကိုတော့ကောင်းတယ်လေအဲ့ဒီစာရုပ်ရင်းတာလည်းမဟုတ်ဘူးဒါပေမဲ့အချိန်ကြီးကဒီလိုထပ်မှန်ပြီးတော့ပြီးခဲ့တဲ့300ပဲဒီလိုစာမျိုးပြန်ထုတ်လာတယ်ဆိုတော့အဲ့ဒါဖြစ်နေစိတ်နေဆိုတော့ကျွန်တော်တို့ကအဲ့ဒါရှင်းရှင်းလင်းလင်းသိနေတာဘူးလို့ရ
မလားတနည်းနည်းမှာတော့စစ်ကောင်စီတပ်တွေကကုန်ကားတွေကိုအကာအကွယ်ယူပြီးလမ်းလျှောက်တက်လာတဲ့အတွက်ကော့ကရိတ်မြို့နယ်အာရှလမ်းမပေါ်မှာပဲထိတွေ့ပြစ်ခတ်မှုတွေဖြစ်ခဲ့တယ်ဆိုပြီးပြည်သူ့ကာကွယ်ရေးတပ်ကခေါင်းဆောင်တဦးဖြစ်တဲ့ကိုစောမောင်ကလည်းပြောပါတယ
်။နေ့တော့တိုက်ပွဲနည်းနည်းပိုကျန်းတယ်ဖြစ်တာကအဲတမန်ကုန်းနားမှာလည်းဖြစ်တယ်။နောက်ပြီးတော့ရေတကုန်းနားမှာလည်းဖြစ်တယ်။နောက်ပြီးတော့ဒီဆက်ကားကစစ်ကြောင်းကသူကအကြမ်းတမ်းမတက်ဆိုင်နေလမ်းလျှောက်တက်လာတယ်။လမ်းလျှောက်တက်လာတော့ဒီကြားထဲမှာကုန်းတွေတက်ဆင်းနေတဲ့ကားရန်ကိုသူကအကာအကွယ်ယူနေတယ်။နောက်ပြီးတော့ရေကုန်ကိုယ်မှာတိုက်ခိုက်မှုဖြစ်တယ်။နောက်ပြီးတော့ကမိုင်ကုန်းဘက်မှာလက်လက်ကြီးနဲ့နှမ်းပစ်တာပေါ့နော်
။စစ်ကောင်စီဘက်ကတော့ကရင်ပြည်နယ်ဘက်ကစစ်ရေးအခြေအနေနဲ့ပတ်သက်လို့ထုတ်ဖော်ပြောဆိုတာမရှိသေးပါဘူး။စစ်ကောင်စီတပ်တွေဟာမြဝတီခရိုင်နဲ့ပောက်ကရိတ်မြို့နယ်တွေကနေမဆုတ်ခွာပဲကျေးရွာတွေမှာပဲတက်ဆဲနေရယူထားတဲ့အတွက်စစ်ဘေးကြောင့်လေအဖို့နေရပြန်ဖို့မလွယ်ကူတာကြောင့်နှစ်ဖက်တင်းမာမှုတွေပိုဖြစ်လာလိမ့်မယ်ဆိုပြီးသူတို့စောတော်နေကပြောပါတယ်။
အချင်းများပို့တော့ပြင်းမာလာဘူးပဲရှိတော့ဘာလို့လဲဆိုတော့ကျွန်တော်တို့ကတောက်ဆက်ခံကိုပြောတာဒါအမကပြောတာမဟုတ်ဘူးအလဟကာဝအသေးစားနဲ့ပြောတာလည်းမဟုတ်ဘူးဘာလို့လဲဆိုတော့ဖြစ်ပြီးဆောင်ရတဲ့လူတွေကဟိုဒီကမှာလာကျွန်တော်ကတော့3လရှိပြီအဲ့ဒါသူတို့အင်ဂျီအန်ကျင်းတယ်သူတို့ကများလဲဆိုတော့အင်ဂျီအန်ရှိတဲ့အနေအားလေးမှာစစ်တပ်တွေကတွားရောထိုင်နေပြီးတော့ဟောရော်သားတွေကပြည်စည်းဥစ္စာတွေပိုးပြီးဆိုးလူရဲ့ပြီးတော့အဲ့မှာပြည်စည်းရတယ်ဖြတ်စည်းရတယ်ရှိကားတွေလျှောက်ယူပြီးတော့ရောင်းသွားတာလည်းလူတိုင်းသိနေပြီဒါအဲ့ဒါကြောင့်မလို့သူကရော်သားတွေကပြင်မဲ့တဲ့အချိန်ဖြစ်တယ်သူတို့ရှိနေတယ်ဘယ်သူမှပြန်လို့ရအောင်မဟုတ်ဘူး
ကရင်ပြည်နယ်မြဝတီခရိုင်လေးကိတ်ကော်နယ်အနီးတစ်ဝိုက်မှာ2021ခုနှစ်ဒီဇင်ဘာလ15ရက်နေ့ကစပြီးစစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလွတ်မြောက်ရေးတပ်ပြည်သူ့ကာကွယ်ရေးတပ်စတဲ့ပူးပေါင်းတပ်ဖွဲ့တွေကတိုက်ပွဲတွေဖြစ်နေပြီး3လကြာတဲ့အထိအနီးတစ်ဝိုက်ကကျေးရွာပေါင်း10ရွာကျော်ကစစ်ပေးဆောင်သူတွေဟာနေရာမပြောင်းနိုင်ကြသေးပါဘူး။ဒီအတွက်စစ်ကောင်စီတပ်တွေ3ရက်အတွင်းဆုတ်ခွာသွားဖို့ KNU တပ်မ6ကမတ်လ9ရက်နေ့ကသတိပေးစာထုတ်ပြန်ခဲ့ပြီးတဲ့နောက်တိုက်ပွဲတွေပြန်ဖြစ်လာတာဖြစ်ပါရဲ့ရှင်။